ဒီ award ဆက်ဒီအားရှာတိုက်မှာတော့သူအမြင့်ဆုံးပဲလို့ပြောပြရပါတယ်ကျွန်တော်ရဲ့ team အနေနဲ့ရော publication အနေနဲ့ရောအဲဒီ theme ဆူတူများရပြမယ်ဆိုလို့ရှင်အကုန်ကြီးရလည်းဖြစ်မယ်ပြီးတော့ဟိုဒီမြန်မာနိုင်ငံအတွက်ဆိုလို့ရှင်အရင်တော့မြန်မာတိုင်းဖြာရပူပါတယ်3နှစ်ဆက်တယ်ကိုရပူတယ်ဆိုတော့ကျွန်တော်အနေနဲ့အားလေးအားကြတယ်ဟိုကိုလည်းဖြစ်ချင်တယ်ဟိုကျွန်တော်ရဲ့ newsroom ကျွန်တော်ရဲ့ team ပေါ့နော်အဲ့ဒီပုံမှာလည်းသူတို့ confident ရှိစေချင်တယ်အဲဆိုပြီးတော့ဝင်ပြိုင်ပြစ်တာပါ
ဟုတ်ကဲ့ရှင်ဒီလိုသတင်းမီဒီယာအနေနဲ့လွတ်လွတ်လပ်လပ်ရက်တီခွင့်ရအောင်ဒီငွေကြေးဆိုင်ရာအရာပေါ့နော်လွတ်လွတ်လပ်ဒီရက်တီအောင်စ조사ရတဲ့အခြေအနေပေါ့နော်အဲ့ဒါကိုရှင်းပြလို့ရမလားရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ကဟိုလက်ရှိမှာတော့ခုကိုဟိတ်ထရပါဆိုင်နေတဲ့ပုဂ္ဂိုလ်ကြီးကနေပါကျွန်တော်နဲ့ကျွန်တော်ရဲ့ partner Sylvia so Mekisa ကစင်ဘူ base ပါသူက selling group ဆိုပြီးတော့စင်ဘူမှာ company ရှိပါတယ်သူရဲ့အဓိက background ကတော့သူကရင်းနှောင်း CNBC မှာလုပ်ခဲ့တော့သူကဒီ podcast ကိုသူကကတော်လေးတိုင်နေနေကြွချင်ပါတယ်ကျွန်တော်ကတော့ print ဘိုင်းဆိုင်ရာ background ပေါ့နော်ကျွန်တော် background ဆိုတော့ကျွန်တော်တို့နှစ်ယောက်အဲ့ဒီအတွက်ကြောင့်မလို့ပေါင်းပြီးတော့ frontier Myanmar ကို Pinet Media ပေါ့နော်ကုမ္ပဏီကတော့ထူထောင်ဖြစ်တာပါ2015စခဲ့ပါတယ
်အဲ့တော့အခုမြန်မာနိုင်ငံမှာအပြောင်းအလဲတွေလည်းဖြစ်လာပြီးNLD အရသာအစိုးရလက်ထက်လည်းရောက်လာပြီဆိုတော့ကိုပိုင်သတင်းမီဒီယာတွေအနေနဲ့ပို့ပြီးတော့တိုးတက်လာမယ့်အနေအထားရှိပါသလားရှင
်ကျွန်တော်တို့အားလုံးကတော့ဒီ blue wave ပြော expect လုပ်ပါတယ်အများကြီးဒီထက်တိုးတက်လာဖို့ဒါပေမဲ့လည်းအခုကြောင့်တော့ဒီမှာဟိုဖိတ်ပြီးတော့တိုးတက်မှုမမြင်ရသေးပါဘူးသူတစ်ဖက်ကဒီမီဒီယာကဏ္ဍနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါပေမဲ့လည်း blue ပြောအောင်လဲကျွန်တော်တို့ရဲ့တာဝန်ဒီblue wave ဖြစ်မှန်မှန်ကန်ကန်ပြလိုက်မှုကင်းကင်းနဲ့ပေါ်ပြနိုင်မှုစာကျွန်တော်တို့မီဒီယာတွေလောက်အောင်လုပ်ဆိုတော့ blue wave ဖြစ်တော့ကျွန်တော်တို့အကောင်ဆုံးတာဝန်အခြေဆုံးဖြစ်အောင်ကျွန်တော်တို့လုပ်နေပါတယ
်အခုဆိုရင်ပုံမှန်66ကကြီးနဲ့သတင်းမီဒီယာတွေကိုတရားစွဲဆိုမှုတွေရှိနေတဲ့ခါကျတော့ frontier မြန်မာအနေနဲ့ရောသတင်းတွေကိုလွတ်လွတ်လပ်ပေါ်ပြတဲ့နေရာမှာဟိုအခက်အခဲတွေဘယ်လိုရှိလဲရှင
် think လို့ခက်ခဲရတော့လေကျွန်တော်တို့ဒီအောက်တည်းမဟုတ်ပါဘူး66ကကြီးဆိုတာအလုံးနဲ့အကျုံးဝင်ပြီးအလုံးနဲ့ပြန်ဆိုင်ပြီးတော့အလုံးကဒီ risk ကိုယူပြီးတော့ထုတ်နေကြတာပါပဲကျွန်တော်ရဲ့ editorial policy ကကျွန်တော်တို့ဒီ criticize လုပ်တယ်ဒါပေမဲ့တဦးတယောက်ပြီးတော့အသင်းဖွဲ့တစ်ခုခု organization အရန်ကရောတိုက်ခိုက်တာမျိုးမလုပ်ဖက်နဲ့ထောက်ပြဝေဖန်မှုပဲကျွန်တော်တို့အပြည့်သဘောဆောင်တဲ့ထောက်ပြဝေဖန်မှုနဲ့ပဲကျွန်တော်တို့သွားပါတယ်ခဏသတင်းမီဒီယာလွတ်လပ်မှုဆိုတဲ့အပိုင်းမှာတော့ဟိုဘယ်လိုလဲပြော66အကြီးလူ risk ကတော့ဟိုနေစင်းနဲ့အများကြီးရှိနေပါတယ
်မြန်မာနိုင်ငံမှာအခုဘာသာရေးလူမျိုးရေးကိစ္စတွေပေါ့နော်အဲ့ဒီဟာတွေကိုဒီသတင်းမီဒီယာတွေဒီတင်ပြတိုင်းမှာလွတ်လွတ်လပ်လပ်တင်ပြခွင့်ရသလားဘယ်လောက်ထိဟိုအခြေအနေမျိုးတွေဟိုရှိခဲ့လဲရှင
်အခုကသူ့အပင်အပွဲတွေနဲ့သူ့အုပ်စုတွေနဲ့သူတို့ပေါ့နော်အဲ့ပြီးတော့ဒီသူသဖြင့်ဒီ Facebook မှာကဟို fake account တွေနဲ့ကြောင့်တရားတိုက်ခိုက်ဟို attack တုံးနေကြတာပေါ့ကျွန်တော်တို့အနေနဲ့ကတော့ကိုကြီးတာကိုမတိုက်လို့ဝေဖန်တာမျိုးပြင်းပြထန်တဲ့ဝေဖန်မျိုးတွေထိဖို့အဲကျွန်တော်တို့လည်းခံရပါတယ်ဒါပေမဲ့ဘယ်လိုပြောရမလဲကျွန်တော်တို့ရဲ့ရက်တီကျက်မှန်ဖို့ပဲအရေးကြီးပါတယ်ဘာသာရေးလူမျိုးရေးကပင်နေမှာမဆိုဘယ်နိုင်ငံမှာမဆို sensitive ဖြစ်ပါတယ်ကျွန်တော်တို့ကတော့ဖြစ်ပြီးမုန်းပြီးဟိုဘာမှကင်းကျင်းပေါ့နော်ဘာမှမရှိပါဘူးဟိုဖြစ်တဲ့အတိုင်းပဲကျွန်တော်တို့အမှန်ဆုံးတင်ပြဖို့အတွက်ကိုအများကြီးကြိုးစားနေပါတယ်အ
ဲ့အတွက်ကောချင်းချောက်ခံရတာမျိုးရောရှိပါလားရှင
်အဲကျွန်တော်တို့အသင်းအဖွဲ့အနေနဲ့တော့အနေနဲ့ကတော့ဟို organization အနေနဲ့ကတော့ဒီမျိုးချင်းချောက်တာမျိုးမရှိဘူးဒါပေမဲ့ကျွန်တော်တို့ရဲ့ reporter တွေဆိုရင်တော့ချင်းချောက်တာမျိုးလိုက်ခံပါတယ်ခင်ဗျhate comments ဒီပြီးတော့ဟို get threat စီအဲ့ဒါမျိုးတွေတော့လာပါတယ်။နောက်မောင်းတော့မှဖြစ်တဲ့ကိစ္စဆိုလို့ရှိရင်ကျွန်တော်စီကကိုမျက်ကျော်သူဆိုအဲ့ဒီကိုရောက်နေတယ်။အဲ့ဒီကိုရောက်ပြီးတော့ report လုပ်တဲ့အချိန်မှာပြီးလို့ချင်းချောက်ခံမျိုးတွေရှိပါတယ်။